ယူကရိန်းပြစ်ခတ်ရဆဲရီမင်းစ်သဘောတူညီချက်ပြက်ပြတ်အောင်အမေရိကန်အစိုးရကလုပ်နေကြောင်းရုရှားကဆွဆဲပြောကြားလိုက်ပါတယ်။ယူကရိန်းနိုင်ငံရှေ့မြောက်ဘက်မှာရှိနေတဲ့ပြည်ပခါကိုစီးရင်းနှီးနဲ့အဖြေရှာဖို့ယူကရိန်းအစိုးရကိုအမေရိကန်ကအားပေးအားမြောက်ပြုနေကြောင်းအီရန်နိုင်ငံသားရေးဝန်ကြီးနဲ့မော်စကိုမြို့မှာကြာတာပတိနေ့ကတွေ့ဆုံပြီးရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဖရော့ကအဲ့လိုပြောလိုက်တာပါ။မင်းစ်သဘောတူညီချက်ပြက်ပြတ်အောင်အမေရိကန်ကလုပ်နေတယ်ဆိုရင်ယူကရိန်းဘက်ကဒီပြဿနာကိုစီးရင်းနှီးနဲ့အဖြေရှာဖို့အမေရိကန်ကအားပေးအားမြောက်ပြုနေတယ်လို့ယူဆရမှာဖြစ်ကြောင်းတင်းစားရှင်းလင်းပွဲအတွင်းဝန်ကြီးလာဖရော့ကပြောကြားလိုက်တာပါ။အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်နဲ့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုရိုနှူးဗုဒ္ဓနေ့ကတယ်လီဖုန်းနဲ့စကားပြောကြားကြတဲ့ကိစ္စကိုနိုင်ငံသားရေးဝန်ကြီးလာဖရော့ကညီညွတ်ပြောဆိုသွားတာပါ။ရုရှားလိုလာတဲ့ခွဲထွေရေးသဘောအဖွဲ့တွေအဓိကခြေကုပ်ယူထားတဲ့ဒွန်နက်စ်နဲ့လူဟန်စ်ဒေသတွေမှာရွေးကောက်ပွဲကျင်းပပြီးအကန့်အသတ်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ပေးဖို့ယူကရိန်းလွှတ်တော်ရာဒါကဆုံးဖြတ်လိုက်တာကိုတယ်လီဖုန်းနဲ့စကားပြောတဲ့အချိန်ဒုသမ္မတဂျိုးဘိုင်ဒန်ကကြိုဆိုခဲ့တာဖြစ်ပါတယ်။ယူကရိန်းလွှတ်တော်ရဲ့အဲ့ဒီဆုံးဖြတ်ချက်အပေါ်ရုရှားဘက်ကဒေါသထွက်ခဲ့ပါတယ်။